ဂျပန်နဲ့ဗီဒီနိုင်ငံတို့ဟာအထင်ကြီးလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ကိုတောက်ကြနေကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါဥရောပသမဂ္ဂတွေကဗီဒီနိုင်ငံနှုတ်ထွက်ခဲ့ပြီးနောက်ပိုင်းပထမဦးဆုံးချုပ်ဆိုလိုက်တဲ့အရေးပါဆုံးစာချုပ်လည်းဖြစ်ပါတယ်။ဒီစာချုပ်အရဗီဒီနိုင်ငံကဂျပန်ကိုသွင်းနေတဲ့ယော့ရှာယာသိုးသားတွေအပေါ်အကွန်အတုပ်ဆွချပေးမှဖြစ်တယ်လို့ဂျပန်နစ္စန်ကားစက်ရုံတို့ကားအပူပစ္စည်းနဲ့ပတ်သက်တဲ့အခွန်တွေကိုလည်းဆွချသွားမယ့်အပြင်အခြားကုန်ပစ္စည်းတွေအပေါ်အကွန်ဆွချသွားမှာဖြစ်ပါတယ်ဒီတိန်လုတ်ကိုအင်ဂျီရှူဖနတ်စတီလ်တန်ချီစ်တွေဘစ်ကွတ်တွေဒီတိန်ဝတ်သားတွေဂျပန်မှာဈေးကျွချိုနဲ့ဝယ်စားနိုင်တော့မှာပါဒီတိန်ဂျပန်ကုန်သွယ်ရေးသဘောတူစာချုပ်တွေချုပ်ဆိုပွဲကိုတိုကျိုမြို့မှာပြုလုပ်ခဲ့ပြီးဒီတိန်နိုင်ငံကကုန်သွယ်ရေးဝန်ကြီးလစ်ထရပ်နဲ့ဂျပန်နိုင်ငံရဲ့ဝန်ကြီးမိုတက်ဂီတို့တက်ရောက်လက်မှတ်ထိုးကြပါတယ်ဒီကုန်သွယ်ရေးသဘောတူညီချက်အရဂျပန်ဒီတိန်နှစ်နိုင်ငံကြားကုန်သွယ်မှုပမာဏအမေရိကန်ဒေါ်လာ 19.5 ဘီလီယံဘူတီမြင့်တက်လာွယ်ရှိတယ်လို့ညွှန်လင်းထားပါတယ်။ဒီတိန်ကအခုလိုဂျပန်နဲ့ကုန်သွယ်ရေးမြင့်တင်လိုက်တယ်ဆိုပေမဲ့ဒီတိန်ဟာ EU ဥရောပသမဂ္ဂကနှုတ်ထွက်ခဲ့လို့ညှင့်နာသွားရတဲ့ကုန်သွယ်ရေးပမာဏကိုပြန်မြှင့်ဖို့ကတော့အလန်းကွာဝေးနေစေဖြစ်ပါတယ်။ဒီတိန်ဟာအခြားနိုင်ငံတွေနဲ့လည်းကုန်သွယ်ရေးသဘောတူညီချက်ရဖို့ကြိုးပမ်းနေပြီးအထူးသဖြင့်အမေရိကန်ပြည်အောင်စုနဲ့သဘောတူညီချက်ရဖို့ကြိုးပမ်းနေတယ်ဆိုပေမဲ့နှစ်နိုင်ငံကြားဆွေးနွေးမှုတွေကတော့ရှင်းမတိုးနိုင်ပဲကြံ့ကြံ့နေရပါတယ်ခင်ဗျာ။